ာဏာသိမ်းမှုကြောင့်ပေါ်ထွက်လာတဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုမှာအဓိကပါဝင်နေတဲ့မျိုးဆက်တစ် Generation Z အကြောင်းပြည်တွင်းပြည်ပမှာအမျိုးမျိုးရေးကြပါတယ်။တူညီတဲ့အချက်ကမြန်မာပြည်ရဲ့အနာဂတ်ဟာမျိုးဆက်တစ်တွေပေါ်မှာမူတည်တယ်ဆိုတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီနေရာမှာစစ်အာဏာမသိမ်းပြီးနှစ်နှစ်လောက်ကထွက်ဝေးတဲ့မျိုးဆက်တစ်စစ်တမ်းအကြောင်းပြောပြရစီ။ MSR ကမြန်မာ Survey Research က2019မေလ10ရက်နေ့မှာထုတ်ဝေထားတဲ့စစ်တမ်းဖြစ်ပါတယ်။မျိုးဆက်တစ်ကိုလေ့လာတဲ့ပထမဆုံးသောစစ်တမ်းမှာအသက်15နှစ်နဲ့30အကြားအရွယ်ဟာမျိုးဆက်တစ်ပါပါဝင်တယ်လို့ဆိုပါတယ်။မြမလူကြီးတဝက်ကျော်ဟာမျိုးဆက်တစ်တွေဖြစ်လို့သူတို့ဟာတိုင်းပြည်ကိုပြောင်းလဲအောင်လုပ်နိုင်တဲ့သူတွေဖြစ်တယ်လို့ MSR စစ်တမ်းကဆိုပါတယ်။ဒါပေမဲ့မိဘနဲ့လူမှုအတိုင်းအဝိုင်းရဲ့ထိန်းချုပ်မှုကြောင့်မျိုးဆက်တစ်တွေဟာသူတို့လိုချင်တဲ့စွမ်းရည်ကိုရအောင်ကြိုးပမ်းရမှာအခန့်အသတ်ရှိနေတယ်လို့သုံးသပ်ပါတယ်။ဦးသိန်းစိန်နဲ့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာတာဟာမျိုးဆက်တစ်တွေကိုအချိန်တိုအတွင်းခင့်မိအောင်လှုပ်ပေးလိုက်တယ်လို့ဖြစ်သွားပါတယ်တဲ့
။ဆက်သွယ်ရေးအတတ်ပညာကျွမ်းကျင်လာတဲ့မျိုးဆက်တစ်နဲ့မျိုးဆက်ဟောင်းမိဘတွေကြားမှာကွာဟမှုကလည်းကြီးမားလာပါတယ်။တိုးတက်ပြောင်းလဲမှုမြန်ဆန်လို့စိတ်တက်ကြွသူများလာပေမဲ့ခင်းတဲ့အမိမလိုက်နိုင်တာမှာစိုးရိမ်သူက80ရာခိုင်နှုန်းရှိတယ်လို့ MSR စစ်တမ်းကဆိုပါတယ်လူမှုစီးပွားရေးအစဉ်တန်းမြန်မာလာအောင်ကြိုးပမ်းရင်းလမ်းပြောင်းသလိုခံစားမိတဲ့လူငယ်က48ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့အများစုဟာဘဝမျှော်လင့်ချက်ကြီးမားကြပါတယ်အတတ်ပညာသည့်အတွေးခေါ်အသည့်နဲ့အညီလုံနိုင်ဖို့အရေးကြီးတယ်လို့ခံယူတဲ့မျိုးဆက်သစ်က80ရာခိုင်နှုန်းနီးပါးရှိပါတယ်စံတဲ့အတွေးခေါ်ယူဆကြောင့်ဩဇာတိကမရှိသူကိုကြီးညိုလေးစားသူက65ရာခိုင်နှုန်းရှိပြီးနိုင်ငံရေးသမားကိုယုံကြည်သူက30ရာခိုင်နှုန်းသာရှိနေပါတယ
်။လူမှုကွန်ရက် Facebook မှာမျက်မှောက်ခေပြသနာကိုဆွေးနွေးသူတွေဟာလူငယ်တွေအပေါ်မှာဩဇာညောင်းလာတာတွေ့ရတယ်လို့ MSR စစ်တမ်းမှာဖော်ပြပါတယ်။ဘဝကြီးမှန်းချက်ကြီးမားတဲ့မျိုးဆက်သစ်တွေဟာစစ်အာဏာသိမ်းမှုကိုအပြတ်အသတ်ဆန့်ကျင်ကြပါတယ်အမေရိကန်ပမောက္ခတွေဖြစ်တဲ့ Ingrid George သရပီတန်းနဲ့မြမပီအခြေဆိုင်စုရဲလင်းတို့ကလည်းမျိုးဆက်တဲ့အကြောင်းမနစ်ကစာရန်ထုတ်ဝေထားပါတယ်2021 February 5ရက်မှာဖွဲ့စည်းတဲ့လွတ်တော်ကိုစားပြုကော်မတီဝင်15ဦးဟာမျိုးဆက်တဲ့ရဲ့ရည်မှန်းချက်တွေကိုကိုစားပြုတယ်လို့ဆိုပါတယ်အစောပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့လွတ်တော်အမတ်တွေကိုလွှတ်ပေးဖို့တောက်ဆိုတာမျိုးရှိပေမဲ့နောက်ပိုင်းမှာတော့စစ်တပ်ကြီးစိုးမှုညီကုန်းချုပ်ရေးကိုသာအာရုံစိုက်လာကြပါတယ
်ဆေးအာဏာရှင်ဆန့်ကျင်ရေးမှာပါဝင်တဲ့မျိုးဆက်သစ်တွေတိုးပွားလာတဲ့အခါမှာတော့2008အခြေခံဥပဒေကဖန်တီးတဲ့စစ်သားအယက်သားပူးတွဲအစိုးရစနစ်ကိုလက်မခံတော့ပါဘူးမြန်မာပြည်ပြည်သူပြည်သားအားလုံးပါဝင်တဲ့ Federal Democracy ကိုသာရည်မှန်းလာကြပါတယ်ဆေးအာဏာရှင်ဆန့်ကျင်ရေးကိုဦးတည်ပြီးမြန်မာလူများစုနဲ့တိုင်းရင်းသားလူနည်းစုစီးလုံးညီညွတ်ဖို့မျိုးဆက်သစ်တွေကလိုလားကြပါတယ်။တကြီးရွယ်ဦးကြီးစိုးမှုဗမာရင်ကျင်းမှုအမိနာခံမှုစတဲ့ဒလိထုံးစံတွေကိုဝေဖန်တဲ့မျိုးဆက်သစ်တွေဟာနိုင်ငံရေးမှာသာတော်လှန်ရေးလုပ်နေတာမဟုတ်တော့ဘဲရင်ကျင်းမှုမှာပါတော်လှန်ရေးလုပ်တယ်လို့ဖြစ်လာတယ်လို့ Ingrid George အဖွဲ့ကသုံးသပ်ပါတယ်။မျိုးဆက်သစ်ရဲ့ကန့်ကွက်ဆန္ဒပြပွဲတွေဟာလည်းရှေးတုန်းကလိုရွှေဒဂုံစည်းဒီမှာအခြေမဆိုင်တော့ပါဘူး။
စေအာနာမသိမ့်မီကမျိုးဆက်တစ်ထဲမှာနိုင်ငံရေးစိတ်မဝင်စားသူတွေအများကြီးရှိပါတယ်။သူတို့မဲပဲကြီးနဲ့လူမရှိလို့မဲမဲပေးဖို့ဆုံးဖြတ်ကြသူတွေလည်းရှိပါတယ်။ဒါပေမဲ့စေအာနာသိတဲ့အခါမှာတိုက်ပြည်ငင်းချမ်းတာယာရင်းနဲ့တည်ငြိမ်ရေးကိုဖျက်ဆီးနေတာဟာစစ်တပ်ဖြစ်တယ်ဆိုတာကိုမျိုးဆက်တစ်တွေသဘောပေါက်သွားကြပါတယ်တဲ့။စေအာနာရှင်တိုက်ပြည်ရေးကိုစလုပ်တဲ့မျိုးဆက်တစ်တွေခေါင်းဆောင်မှုမှာပါဝင်ရမယ်လို့သူတေတီစောခပီက yes security စာဆောင်မှာသုံးသပ်ပါတယ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုလူငယ်တွေနားလည်သဘောပေါက်သွားကြပါတယ်ဒါကြောင့်စစ်တပ်ခေါင်းဆောင်တဲ့နိုင်ငံရေးစနစ်ကိုလုံးဝလက်မခံကြတော့ပါဘူးဖက်ဒရယ်ပြည်ထောင်စုနဲ့လိုအပ်လာရင်ဖက်ဒရယ်တပ်မကြီးတည်ထောင်ဖို့အထိမျိုးဆက်တစ်တွေကရည်မှန်းကြပါတယ်မြမပြည်ဟာ1948ကတည်းကလွတ်လာရေးရပြီမဲ့စစ်တပ်ကြီးစိုးတဲ့တန်တရာကမထွက်နိုင်ပဲဖြစ်နေပါတယ်စစ်တပ်ကြီးစိုးမှုတန်တရာကယုံထွက်ပြီးဖက်ဒရယ်နိုင်ငံကိုတည်ဆောက်မှုမျိုးဆက်တစ်တွေတန်တိတ်တန်ချထားတာဟာ တိုင်းသူပြည်သားတွေအတွက်ကောင်းမွန်တဲ့အလားအလာဖြစ်တယ်လို့စောကပီကသုံးသပ်ထားတာကိုပြန်ပြလိုက်ရပါတယ်ခင်ဗျာ။